KNU ကရင်အမျိုးသားအစည်းအဝေးအနေနဲ့ငင်းကြဲလုံလန်းစင်ကြီးရဲ့တရားဝင်အစည်းအဝေးတွေမှာပါဝင်မှုကိုယာယီရပ်ဆိုင်းလိုက်ပြီးအလွတ်တဘောတွေးဆမှုလမ်းကြောင်းတွေကနေတဆင့်ဆွေးနွေးအဖြစ်ရှာသွားမယ်လို့ KNU ဗဟိုအမြဲတမ်းကော်မတီအရေးပေါ်အစည်းအဝေးပြီးတရင်ထုတ်ပြန်ထားပါတယ်။အကြောင်းစုံကိုတော့မဆုမုံကစူးစင်းတင်ပြမှာပါရှင်။
KNU ဘဟုဌာနချုပ်ရှိရာကရင်ပြည်နယ်ဖအံခရိုင်၄ဝမှာနိုဝင်ဘာလ6ရက်နေ့ကနေနိုဝင်ဘာလ10ရက်နေ့ထိကျင်းပခဲ့တဲ့ KNU ကရင်မျိုးသားအစည်းအရုံးရဲ့ဘဟုအမြဲတမ်းကော်မတီအရေးပေါ်အစည်းအဝေးမှာလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်အကောင့်ထယ်ဖော်မှုရဲ့အားနည်းချက်အသာချက်တွေကိုဆွေးနွေးခဲ့ကြတာပါဒီအစည်းအဝေးမှာတော့ကရင်မျိုးသားလူမျိုးရေးတပ်မတော်ရဲ့တပ်မှုကြီးတွေနဲ့ KNU ဘဟုအမြဲတမ်းကော်မတီဝင်တွေအပါအဝင်စုစုပေါင်း88ဦးတက်ရောက်တုံ့တက်ဆွေးနွေးခဲ့ကြပြီးအရေးပေါ်အစည်းအဝေးကနေ KNU ဘက်ကငြိမ်းချမ်းရေးလုပ်ငန်းစဉ်ဒီမှာပါဝင်မှုကိုယာယီရပ်ဆိုင်းလိုက်တော့မယ့်အကြောင်းနိုဝင်ဘာလ10ရက်နေ့ရက်စွဲနဲ့သဘောထားထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။အခုလိုမျိုး KNU ရဲ့အရေးပေါ်အစည်းအဝေးထုတ်ပြန်ချက်အပေါ်တိုင်းရင်းသားအရေးလေးလာခဲ့ခတ်သူဥမမောင်ဆိုကတော့တင်းမာမှုတွေဖြစ်ခဲ့ကြတဲ့အစိုးရတပ်မတော်တွေတိုင်းရင်းသားလက်နက်ကိုင်ဖွဲ့လို့ကြောင့်ငြိမ်းချမ်းရေးထိပ်ပြီးတွေ့ဆုံပွဲရဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်သုံးသပ်ပါတယ
်။ဒီကံဆွေးနွေးပွဲမှာဒီလိုကွဲလွဲမှုရှိပါတယ်။အဲ့ဒါနောက်ပိုင်းမှာ KNU နေနဲ့အရောဒီနော်တိုင်းနိုင်ငံဘုတ်တော်ဆန်းစုကြည်စီပေးစာပေးပြီးတော့အဲသူတို့အနေနဲ့ခဏရပ်ဆိုင်နေအကြောင်းကြားတာတွေ့ရပါတယ်အဲ6နှစ်နဲ့10နှစ်စီဆွေးနွေးပွဲမှာဆွေးနွေးပြီးရခါကြတော့လဲရပ်ဆိုင်ထားမယ်အတော်တော်ဆွေးနွေးသွားမယ်ဆိုတော့တွေ့ရတယ်အဲ့တော့အလို့သဘောဆွေးနွေးမှုတွေနဲ့ပတ်သက်ရင်တော့နိုင်ငံရေးပြဿနာဆွေးနွေးတာပြဿနာမရှိပါဘူးသို့တော်လည်းပဲလက်နက်ငယ်တပ်ဖွဲ့ပြဿနာနဲ့ပတ်သက်တဲ့ GMC မှာပါ KNU ကမပါတော့တော့အစိုးရကမပါတဲ့ချိန်မှာတော့ပြဿနာဖြစ်လာမှာဆိုရင်ပါလေဒီလိုပြဿနာမျိုးဘယ်လိုဆောင်ရှားမလဲဆိုတော့နှစ်ဖက်ကနေပြီးတော့ညီငယ်ရှိရှာဖို့လိုအပ်မယ်လို့ထင်ပါတယ
်။အဓိကကတော့လက်ရှိရေးကြရေးဖြစ်စဉ်မှာပါဝင်သူတွေအနေနဲ့ NCA အဖြစ်ရဲ့စာချုပ်အပေါ်နားလည်မှုကွဲလွဲနေတာဖြစ်ရှင်းဖို့ထက်ရှောင်ကွေးပြီးတော့မိမိတို့နားလည်တယ်လို့အကောင့်ထဲထော်နေတာကြောင့်ရှုပ်ထွေးမှုတွေစစ်ကဲဖြစ်ပေါ်ခဲ့တယ်လို့ KNU ထုတ်ပြန်ချက်ထဲမှာပါဝင်ပါတယ်။ဒါကြောင့်မို့လို့ NCA ပေါ်အတိတ်ပဲဖွင့်ဆိုချက်တွေကိုအလေးနဲ့ပြန်သုံးသပ်ဖို့လိုပြီလို့ဥပမောင်ဆိုကအကြံပြုပါတယ်။
ကျွန်တော် NCA ကိုကျွန်တော်မြန်မာပြန်လည်သုံးသပ်ဖို့လိုတာပါလို့ဆိုရ NCA မှာတချို့စာကြောင်းစာပိုက်တွေရေဘူးကပဲပြောထားတဲ့အခါကျတော့ကျွန်တော်အများကြီးရှိပါတယ်ဥပမာဆိုအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲလို့ပြောထားတဲ့အမျိုးသားအစ်စ်နိုင်ငံရေးပွဲနဲ့ပတ်သက်ပြီးတော့စုစုချက်တွေမတူတဲ့အခါမှာရှမ်းပြည်နယ်မှာကျွန်တော်အများကြီးဖြစ်ပါတယ်အလားတူပဲ NCA ဂျန်နီယာအနေနဲ့ GICM တို့ GMC တို့ UBDG တို့ UBC တို့အဲ့လို institution လေးကိုဖျားပေမဲ့တကယ်တော့ပြဿနာမဖြစ်ရှင်းနေတယ်မှာပြည်သာဆွေးနွေးပွဲဆိုခေါ်ရပါတယ်အဲ့တော့ကျွန်တော်တို့အခုလည်းပဲ UN NCA မှာမပါတဲ့ institution တွေပါလာမယ်ပါလာမယ်ဟာမျိုးဖြစ်နေ NCA ဒီပြည်သူလုံလောက်မှုမရှိဘူးကျွန်တော်တို့အမြင်အစိုးရကပြောပါတယ်အဲ့တော့ NCA နဲ့ပတ်သက်ပြီးတော့ပြန်လည်သုံးသပ်ဖို့လိုပါတယ် review လုပ်ဖို့လိုအပ်ပါတယ်မယ်လို့ထင်ပါတယ
်အခုလိုမျိုးအပြည့်ရဲ့လက်ပတ်ထိုးထားတဲ့တိုင်းစားလက်ပတ်ကအခွင့်အရေးဘွဲ့အတက်ကအရာကြီးမဆုံးအဖွဲ့တစ်ခုဖြစ်တဲ့ KNU ရဲ့လက်ရှိရေးရဲလုပ်ငန်းစဉ်အပေါ်ပါဝင်မှုယာယီရပ်ဆိုင်မှုဟာတိစောမှုတွေဖြစ်နေတဲ့မြန်မာရေးရဲလုပ်ငန်းစဉ်တော့ပြန်ဆုတ်သွားတဲ့အနေအထားဖြစ်နေပြီလို့လည်းဥပမာဆိုကရှုပြပါတယ
်ကျွန်တော်တို့ပြီးခဲ့တဲ့တနေ့ကျော်လောက်ပြည့်အနေလုပ်ငန်းစဉ်တိစုရလို့ပြောခဲ့ပါတယ်အခု KNU ရဲ့ဒီစိတ်မြန်ရင်းလုပ်ငန်းစဉ်နောက်တူပြန်ပြီးတော့ဆုတ်နေရလို့ကျွန်တော်ပြောလို့ရပါတယ်ဒါပေမဲ့ဒါကိုကျွန်တော်တို့ဘယ်လိုဖြစ်ရှင်းမလဲဆိုတဲ့ဟာကိုပဲဒီကြီးမထင်ပါနဲ့လောကမှာဒီပြဿနာတကယ်ရှိနေပြီတိကျဆွေးနွေးဝင်တော့ထိတိုက်ပြောလိုက်ကြတာအစိုးရသဘောထားစက်သဘောထားဤသူသဘောထားကိုပြောပြီးသွားပြီမတူကွဲပြားမှုတော့ရှိနေပြီဟုတ်ပြီအဲ့ဒီမတူကွဲပြားမှုတွေဘလို့ရှင်းလဲဘလို့ညှိနှိုင်းလဲဆိုတော့ဘယ်နဲ့ပတ်သက်ပြီးတော့အရေးကြီးပါလဲညှိနှိုင်းနိုင်တယ်ဆိုရင်တော့အဆင်ပြေပါမှာမညှိနှိုင်းနိုင်ရင်တော့ပြုခါလေးကြံကြုံပြရမှာပါ
အပြည့်ရလက်မှတ်ထိုးခဲ့ကြပြီးတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးဒီလက်နဲ့ဖြည့်ဆည်းညီတိုင်းဆောင်ရွက်နေကြချိန်ပါပဲအစိုးရနဲ့တပ်မတော်ဘက်က NCA အပြည့်ရသဘောတူစာချုပ်မှာပါဝင်မှုမရှိတဲ့ခွဲမထွက်ရတဲ့တခုတည်းသောတပ်မတော်ကိစ္စရပ်တွေကိုဆွေးနွေးဖို့တင်သွင်းလာတဲ့အတွက်မိမိတို့အနေနဲ့လုံခြုံရေးစနစ်ကိုကြည်ကြည်လည်လည်ဆွေးနွေးပြီးတော့တခုတည်းသောတပ်မတော်ကိစ္စကိုဆက်ပြီးဆွေးနွေးရမှာဖြစ်တယ်လို့ KNU ကသဘောထားထုတ်ပြန်ခဲ့တာပါနိုင်ငံရေးဆွေးနွေးနေတဲ့အချိန်မှာတိုင်းရင်းသားတွေဘက်ကတောင်းဆိုချက်တွေကိုလစ်လျူရှုကတ်သက်ထားတယ်လို့တိုင်းရင်းသားတွေဒီမှာလည်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့သူတို့ရဲ့ထုတ်ပြန်ချက်မှာထည့်သွင်းထားပါတယ်။ KNU အနေနဲ့ကတော့လက်တက်ကိုင်းဒီလက်တဲ့ဖြည့်ရှိပဲရင်းကျက်တဲ့ဒီလက်တဲ့ပဲဖြည့်ရှိဖို့အစီအတိုင်းတောင်းဆိုခဲ့ကြပြီးတော့လုံလောက်တဲ့အချိန်ကာလတစ်ခုရယူဖို့လိုအပ်တာဖြစ်လို့ရင်းကျက်ရေးလုပ်ငန်းစဉ်တွေမှာတရားဝင်ပါဝင်မှုကိုယာယီရပ်ဆိုင်ပြီးတော့အလို့သဘောပြည့်စုံဆွေးနွေးမှုလမ်းကြောင်းတွေကသာအဖြေရှာသွားမယ်ဆိုပြီးတော့ KNU ဘက်ကအခုလိုတရားဝင်ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်ရှင်။